အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုပြောပြပေးချင်ပါတယ်ရှမ်းပြည်မြောက်ပိုင်းလာရှုနဲ့တိမ်မီချာကရေဘူးအမြင့်စစ်စေးဂိတ်ကိုတိုင်းရင်းသားလက်နက်ကန်အဖွဲ့ကဒီကနေ့မနေ့ပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူနှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အနီးအနားဒေသခံရွာသားတွေကတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်မှာကိုစိုးရိမ်နေတဲ့အကြောင်းကိုသားညွန့်ဦးကပြောပြပေးပါမယ်ရှင်
။ရှမ်းပြည်မြောက်ပိုင်းလာရှုမှုစေပြောင်စုလမ်းမကြီးမှာပြီးခဲ့တဲ့ရက်တွေက73စီတင်ရင်တွေကိုပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးတော့ဒီကနေ့မနေ့အစောပိုင်းမှာတော့တိမ်မီမြို့နယ်ကရေဘူးအမြင့်ရန်ဂိတ်ကိုနှစ်ကြိမ်ဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူကဗီဒီယိုကိုခုလိုပြောပါတယ
်။မနေ့ကတည်းက6နာရီလောက်မှဒီကိုဖိတ်ကိုဖြစ်တာပေါ့နော်။သူတို့ဝက်လောက်ပဲဖြစ်တယ်လို့ဆိုတော့အဖြစ်ပြီးတော့ပြန်ပြီးတော့ထုတ်သွားတာပေါ့နော်။ဒီမဟာမိတ်အဖက်လို့သူတို့တော့ပုံရတော့ကိုကန့်နဲ့ပါတယ်ဆိုတော့မဟာမိတ်ဖြစ်ပုံရတယ်ပေါ့နော်။အဲ့ဒါ6နာရီခွဲလောက်မှာပြန်ထုတ်သွားတယ်လေထုတ်သွားပြီးတော့တစ်ခါ9နာရီကျော်လောက်မှာတစ်ခါပြန်လာဖြစ်တယ်လေနှစ်ခါဖြစ်တယ်လို့ပြော
ဒီပြစ်ခတ်မှုတွေ့မှာလူနှစ်ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းသိရပါတယ
်အထိခိုက်ကတော့မနေ့6နာရီဒီတော့ဒီစိတ်မှာခီးတဲ့ကားကြီးအများကြီးရှိတယ်လို့ပြောတယ်ကုန်တင်ကားတွေခီးတဲ့ကားတွေလေစိတ်မဖင့်သေးတော့ထောင်နေကြတဲ့ဒိတ်တွေရှိတဲ့ခါကျတော့ခီးတဲ့တယောက်တော့ဖြစ်သွားတယ်လို့ပြောတယ်ပြန်နောက်ပြီးတော့ก็ดีสายาพาเนี่ยที่ดาเลยเลยสาขาเปียแต่ถ้าก็แล้วคือที่ไปกว่าในเนี่ยมาไล่ที่แล้วซื้ออยู่ก็อันตรายอยู่เลยเลยเจอแต่ถ้าก็แล้วอธิคายชื่อเนี่ยเลยคือ
ยีบุเกฮาเต็งนี่ญุเนี่ยเป้งสายออันนี้มาชื่อแล้วมะเน่4นายหลอกก็เลยลาชูเนี่ยเต็งนี่ญุเนี่ยสักก็ปั่นผัดยอมาปิดขัดตักไข่หมู่นี่ชื่อแกจองเลยပြောว่าเลยเต็งนี่ญุก็เลยกูเมี้ยนๆมาတော့2จิ่งตักไข่เดโลตีอ่ะจองเนี่ย9နိုင်တော့မှလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းလည်းပြောပါရယ်ဒေသခံတွေကတော့ဒီ KIA ကချင်း TNL တအောင်တလောင် MNDAA ကုကတ်နဲ့ AAA ခိုင်လက်နက်ကင်တပ်တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့လို့ပြောပြီးမယ် TNL ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုင်ကျော်ကတော့တိုက်ပွဲဖြစ်တဲ့တဲ့ရင်သူတို့မရရှိကြောင်းပြောပါရယ
်အော်တို့ဆက်တော့ကျင်းစုစမတဲ့ဝတ်ရင်းရပါတော့မရှိသေးဘူးဒီရယ
် MNDAA ကုကတ်ဖက်ကိုမိများမှုတဲ့ဆက်တရာမှာတော့ဖုန်းလက်ခံဖြစ်စုတာမရှိခဲ့ပါဘူးပြည်ထောင်စုတွင်ကနေအင်တာနက်တွေကလည်းကုခိုင်ကြီးပြောင်စုလမ်းမကြီးပေါ်မှာတက်မတော်ကတည်ယူလာရဲဆိုတဲ့စစ်ပေါင်းစားကား9စီးကိုပြစ်ခတ်တိုက်ခိုက်ခဲ့ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ်တက်မတော်ဘက်ကတော့ KIA ကတိုက်ခိုက်ခဲ့တာဟာအများပြည်သူအသုံးပြုဖို့အတွက်ပုဂ္ဂလိကကုမ္ပဏီတွေကတင်သွင်းလာတဲ့73စီးကားတွေဖြစ်ကြောင်းနဲ့တက်မတော်အတွက်သေဆောင်လာတာမဟုတ်ကြောင်းဖော်ပြပါတယ်ဒီအပိုင်းတွေမှာတော့အရင်သတင်းဘက်ကတိုက်ပွဲတွေကျင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းနဲ့မန်စီမြို့နယ်တွေမှာကြိုကြားပစ်ခတ်တာတွေရှိပြီးမှတိုက်ပွဲတွေကငြင်းသက်နေပါတယ်။မန်စီမြို့နယ်အတွင်းကမိုင်ဝင်းလေးကုန်းတန်နဲ့ဟန်ထက်ရွာတွေမှာတော့စီးရင်တင်မာတွေရှိနေပြီးတော့ဒေသခံပြည်သူတွေအနေနဲ့တိုက်ပွဲပုံပြဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုတိုင်းညုံပြောပြပေးခဲ့ရပါရှင်။